ဗေလတည့်နေ့ကစစ်အာဏာသိမ်းတာကိုအာဆီယံနိုင်ငံအချို့ကဝေဖန်ကြပြီးအချို့ကနှုတ်ဆက်နေပါတယ်။မလ29ရက်နေ့နေပြည်တော်မှာစစ်ရေးပြအခမ်းအနားလုပ်တော့ဗီယက်နမ်ထိုင်းနဲ့လာအိုကိုယ်စားလှယ်တွေသာတက်ပါလေ။ပြစ်ခတ်တပ်ပြအကြမ်းဖက်တာတွေကိုရပ်တန့်ဖို့စင်ကာပူ၊မလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ကတောင်းဆိုကြပါလေ။ဧပြီလ24ရက်နေ့မှာမြန်မာပြည်ထနာကိုဆက်ဆက်ဆွေးနွေးဖြစ်ရှင်းဖို့အာဆီယံအသင်းကသဘောတူချက်၅ချက်ရယူပါတယ်။အနာသိအစိုးရကိုအိန္ဒိယနိုင်ငံတွေကအတိအမှတ်ပြုလိုက်တဲ့သဘောဖြစ်သွားပါတယ်။ဒါပေမဲ့နောက်ထပ်၄လကြာတော့မှအာဆီယံအထူးကိုယ်စားလှယ်ကိုရွေးချယ်နိုင်ပါပဲ။သဘောတူချက်ထဲမှာအကြမ်းဖက်မှုရပ်ဆိုင်မှုတက်ဆန်မှုအားလုံးနဲ့ဆွေးနွေးဖို့လူသားချင်းစာနာရေးအကူအညီပေးဖို့အထူးကိုယ်စားလှယ်မြန်မာပြည်ကိုစေလွတ်ဖို့စကားပြီးပါဝင်ပါလေဒီသဘောတူညီချက်ကိုအကောင့်ထဲမပေါ်နိုင်ရင်အရေးယူမှာမဟုတ်တဲ့အတွက်မြန်မာစစ်ကောင်းဆောင်ကချက်ချင်းလက်ခံလိုက်တာဖြစ်ပါတယ်အာဆီယံအသင်းရဲ့မြေကျွေးရံကိုအမေရိကန်ဥရောပနဲ့ကုလသမဂ္ဂကသဘောကျပြီးဆက်လုပ်ကြဖို့အားပေးတာကြောင့်မဆရဝါကမန်ဖြစ်လာပါတယ
်မြန်မာပြည်ထနာဖြည့်ရှင်တဲ့နေရာမှာအာဆီယံအသင်းဟာပြောတဲ့အတိုင်းပြည့်မြောက်အောင်ဆောင်ရွက်နိုင်တဲ့အစဉ်အလာမရှိခဲ့ပါဘူးဒါကြောင့်အာဆီယံသဘောတူညီချက်ဟာအတန်းအားမြည်တဲ့ကြံအမြောက်လိုဖြစ်နေပါတယ်။အကြံပေးတိုက်ခိုက်မှုကိုချက်ချင်းရပ်ဆိုင်ရမယ်ဆိုတဲ့အာဆီယံရဲ့တောင်းဆိုချက်ကိုစစ်ကောင်စီကဂရုမစိုက်ပါဘူး။ဒါပေမဲ့အာဆီယံအတွက်အသင်းသိက္ခာမကျဘူးကပိုပြီးအရေးကြီးနေပုံရပါတယ်။2000ခုတန်ခါဆန္ဒပြပွဲတုန်းကလည်းအကြံမဖက်ပဲစင်စင်ငင်ငင်လှုပ်ဖို့နဲ့မြို့သားတန်လေးတင်းမြတ်ရေးလှုပ်ကြဖို့အာဆီယံအလှည့်ကျဥက္ကဋ္ဌကတိုက်တွန်းခဲ့ဘူးပါတယ်။တန်ခါရေးတော်ပုံမှာဘာမှမပြောဘဲနှုတ်ဆက်နေရင်အာဆီယံအသင်းကိုနိုင်ငံတကာကအယုံကြည်ကင်းမဲ့သွားလိမ့်မယ်လို့စင်ကာပူကဆိုပါတယ်။ယုံကြည်မှုရအောင်ဝေဖန်နေရတာဖြစ်ပုံရပါတယ
်။မြန်မာပြည်မှာတရားဝင်အစိုးရဖြစ်ပေါ်ရေးဟာအာဆီယံအတွက်အရေးအကြီးဆုံးဖြစ်ပါလေ။ဒီမိုကရေစီကျင့်သုံးတာမသုံးတာကိုအာဆီယံအသင်းကဂရုမစိုက်ပါဘူး။တရားဝင်အစိုးရရှိဖို့ကသာအရေးကြီးပါလေ။အမေရိကန်နဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကတန်ခါအရေးယူထားတဲ့ကမ္ဘာအပေကဗမာစီအစိုးရကိုအသိဝင်အဖြစ်လက်ခံလိုက်တဲ့အာဆီယံဟာနိုင်ငံများဆက်ဆံရေးမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်။အဲ့ဒီတုန်းကမြန်မာကိုအာဆီယံရဲ့နာသာရှိယောဂါဘဲလို့တောင်းခေါ်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်အချိန်ရလာတဲ့အခါမှာဗမာစီအစိုးရနဲ့အာဆီယံနိုင်ငံတွေဟာစိုးတူကောင်းပဲဘဝတူညီဖြစ်လာကြပါတယ်။
2006ခုနှစ်မှာဥက္ကဋ္ဌလို့ဖို့မြန်မာနိုင်ငံအလှည့်ရောက်လာတော့မှဘဝံကန့်ကွက်ကြလို့နိုင်ငံတကာမှာအမြင်မတော်တဲ့အတွက်ဥက္ကဋ္ဌတာဝန်ကိုငြင်းပယ်ခဲ့ရပါတယ်။2014မှာဦးသိန်းစိန်အစိုးရဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာပါတယ်။အာဆီယံအစည်းအဝေးဟာဗမာအစိုးရနဲ့အခြားအသင်းဝင်တွေအပြန်အလှန်တွေးတိုးဆတဲ့နေရာဖြစ်လာပါတယ်။စစ်ကောင်းဆောင်ပိုင်းဟာအာဆီယံအစည်းအဝေးတွေမှာနိုင်ငံသားဆက်ဆံရေးအတွေ့အကြုံရရှိကြပါတယ်။အသင်းဝင်ဆယ်နိုင်ငံပါဝင်တဲ့အစည်းအဝေးတွေတွင်မကဘဲအခြားနိုင်ငံ18နိုင်ငံနဲ့လည်းဆွေးနွေးပွဲတွေလုပ်ပါတယ်။ဒီလိုလုပ်နိုင်အောင်ကော်မတီ30လောက်နဲ့လုပ်ငန်းအဖွဲ့100ကျော်ကကျင်းစင်ပေးရပါတယ်။ COSU ဟာသူတို့လုပ်ရတဲ့ကိုနိုင်ငံသားကလက်ခံလာအောင်ဘယ်လိုလုပ်ရမလဲဆိုတာဒီအစည်းအဝေးတွေမှာသဘောပေါက်လာတာဖြစ်ပုံရပါတယ်။အာဆီယံအသင်းဝင်ဖြစ်ရတဲ့အကျိုးကျေးဇူးဖြစ်ပါတယ်။
ရုံးရတဲ့ဇွန်လ18ရက်နေ့ကစစ်ကောင်စီကိုလက်နဲ့မရောဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးဖို့ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ချတဲ့အခါမှာအာဆီယံသဘောထားကိုတွေ့ရပြန်ပါတယ်။ဒီအဆိုကိုစင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မြန်မာကိုယ်စားလှယ်တွေကထောက်ခံရပြီးထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဘရူနိုက်တို့ကမင်းမပြေးပဲရှောင်းနေကြပါတယ်။ဒါပေမဲ့အာဆီယံအသင်းထဲမှာဆိုရင်တော့အသင်းဝင်အားလုံးသဘောတူချက်ရယူမှဆုံးဖြတ်နိုင်ပါတယ်။ဒါလို့ဖြစ်အောင်အစည်းအဝေးတွေကျင်းပပြီးမြေကျွေးတာနေထုတ်နေတာကိုအာဆီယံဒလေးလို့ခေါ်ပါတယ်။ဗမာအစိုးရအဖို့ကတော့အာဆီယံအစည်းအဝေးတက်ရတာဟာဘုံယူစရာအောင်မြင်မှုတစ်ခုဖြစ်နေပါတယ်။အာဆီယံအသုံးနှုန်းစကားလုံးနဲ့အပြစ်မှန်ကိုသိနိုင်ဖို့ခက်ခဲအောင်ဆွေးနွေးရရှောင်ပြောတာဆိုတာလာတာတွေ့ရပါတယ်။ဒါကြောင့်မို့တက်ချုပ်မင်းအောင်နိုင်ဟာအာဆီယံအစည်းအဝေးကိုကိုယ်တိုင်တက်ရောက်ပြီးသူမလုံနိုင်တဲ့သဘောတူချက်900ကိုလက်ခံခဲ့တာဖြစ်ပါတယ်။နဝတ္တနာအဖဆေးအုပ်စုကိုတရားဝင်အစိုးရဖြစ်လာအောင်ကူညီခဲ့သလို ဆက်ကောင်းစီကိုလည်းတရုံရဲ့အစိုးရအဖြစ်အသွင်ကြောင်းရမှာအာဆီယံကကူညီလိုက်မယ်လို့ပြောလို့ရပါတယ်ခင်ဗျာ။